ကမ္ဘာတော်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးရသူနှစ်သန်းကျော်သွားချိန်မှာကာယရောဂါတိုက်ခိုက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်ကုလသမဂ္ဂတွင်မှုချုပ်ကသတိပေးပြောဆိုပါတယ
် Behind this staggering number are names and faces. The smile now only a memory. The seats forever empty at the dinner table.
ကိုဗစ် -19 ရောဂါကြောင့်လူနှစ်သန်းသေဆုံးခဲ့ရပါပြီ။မယုံနိုင်ဘဲဒီကိန်းကနရဲ့နောက်မှာနာမည်ရီနဲ့ညနာရီရဲ့အခုအခါမှာအမှန်ရစရာတစ်ခုဖြစ်တာကြံရှိတော့တဲ့အပြုံးရယ်ညစာစားပွဲမှာအမြဲတမ်းလစ်လပ်သွားတော့မဲ့ထိုင်ကုန်ရဲ့ချစ်ခင်မြန်လို့ရသူတယောက်ရဲ့စိတ်ငြိမ်မှုပဲ့တင်ထန့်နေတော့မဲ့အခန်းရဲ့စာရာတွေရှိနေပါတယ်။ဝမ်းနည်းဖို့ကောင်းတာကတော့ဆိုးရွားတဲ့ကာယရောဂါရဲ့ရိုက်ခတ်မှုဟာကမ္ဘာလုံးဆိုင်ရာပူပေါင်းဆောင်ရဲ့အားထုတ်မှုမရှိတာကြောင့်ပိုးပြီးဆိုးသွားရတာပါပဲ။ဒီဆုံးသူနှစ်တန်းကျော်ကိုအမှတ်ရပြီးတော့ကမ္ဘာကြီးအနေနဲ့အများကြီးပိုကြီးမားတဲ့သွေးဆီးညီညွတ်မှုနဲ့လှုပ်ဆောင်ရပါမယ်လို့အတွင်မူကျိုးအန်တိုနီယိုဂူဒရက်စ်ကတောက်ကြံနေမှာသတင်းတော့တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကူးစက်သူနဲ့သေဆုံးသူအများဆုံးနိုင်ငံဖြစ်ဆက်ရှိနေပြီးကူးစက်သူ23သန်းကျော်သေဆုံးသူ4သိန်းနီးပါးကပ်လာနေပြီလို့ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ကိုဗစ်အရေးရှေ့တန်းကနေလှုပ်ဆောင်နေရသူတွေကိုကာကွယ်ဆေးထိုးပေးနေတဲ့ပြည်내တချို့မှာအသက်အရွယ်ကြီးရင်သူတွေကိုပါထိုးပေးနေပေမဲ့လည်းထိုးကျင်တဲ့သူများတာကြောင့်မလုံးမငါဖြစ်နေပါတယ်။စီးရဲဆိုင်ရာဌာနတွေမှာကာကွယ်ဆေးပြတ်လူနေဖြစ်နေပါပြီ။တချို့ဖြစ်ရပ်တွေမှာဆိုရင်ကာကွယ်ဆေးထိုးဖို့မှတ်ပုံတင်တဲ့အွန်လိုင်းစနစ်ပြတ်သွားရတဲ့အထိကြုံခဲ့ရတာတွေရှိပါတယ်။